ပြည်သူ့တက်ချက်ကိုတင်ဆက်ပေးပါမယ်။ဖေဖော်ဝါရီလကုန်မှာကျင်းပမယ်ဆိုတဲ့21ရာစုပင်လုံဒုတိယညီလာခံဟာတိုင်းရင်းသားပြည်ထနာပြည်လည်ရေးအတွက်ဘယ်အတိုင်းသာထိအထောက်အကူဖြစ်စေနိုင်ပါမလဲ။တိုင်းရင်းရေးရာသုံးသက်သူပင်တိုင်ဆောင်မရှင်တဦးဖြစ်တဲ့ဆိုင်းဝမ်ဆိုင်းနဲ့ဦးကျော်စံသာတို့ကဆွေးနွေးသုံးသက်ထားပါတယ်။အောင်မြင်နိုင်တဲ့အခြေခံလိုအပ်ချက်တွေမပြည့်စုံဘဲနဲ့ညီလာခံအခုလိုခေါ်ယူကျင်းပမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆိုင်းဝမ်ဆိုင်းကအခုလိုစတင်ဝေဖန်ပြောဆိုလိုက်ပါတယ်
။တော့အောင်ဆန်းစုကြည်အများသမိတ်ပြီးတော့အရှိမကြီးနောက်မကြီးများလုံနေတာလားလို့ကျွန်တော်ကထင်အောင်ထင်မှားတော့ဖြစ်မိတယ
်အချိန်မတန်မဲနဲ့ကျင်းပတဲ့အစည်းအဝေးလို့ယူဆရပေါ့ဆိုတော့ဆိုင်ဝန်ဆိုင်ကပထမအချိန်ဒုတိယပင်လုံညီလာခံအစည်းအဝေးကဘာတွေများပေါ်ထွက်ခဲ့တယ်တိုင်းရင်းသားပြည်ထနာပြည်လည်ရေးအတွက်ဘယ်လိုအထောက်အကူဖြစ်စေခဲ့တယ်လို့ထင်ပါလဲပထမအချိန်အစည်းအဝေးကြတော့ဘယ်လိုစုံစမ်းခဲ့ပါလဲအဲ့တော့
ပထမအချိန်အစည်းအဝေးတုန်းကပါဝင်တက်ရောက်တဲ့ဥစ္စာပေါ့ဗျာအစီအဝေးတက်ရောက်သူအနေနဲ့ပဲသူကကိုယ်စားလှယ်အနေနဲ့သူကမဖိတ်တောင်းနေတော့ကိုယ်စားလှယ်အနေနဲ့ဖိတ်ဖို့လုပ်ပေမဲ့သူကကိုယ်စားလှယ်တတ်မှတ်တဲ့နေရာမှာတတနာရှိတဲ့တတ်တယ်လို့သူကမလုပ်ခဲ့ဘူးအဲ့တော့အကုန်လုံးဖိတ်လိုက်တယ်ဗျာနော်အကုန်လုံးတော့ဒီဘသူကလာပဲဒါအဲ့ညမှာ plus point ပေါ့ဗျာကျွန်တော်တို့အကျိုးပြရှိတဲ့အချက်လည်းပါလဲဆိုတော့လူတိုင်းလူတိုင်းသူတို့ရည်ရွယ်မှာရှိတဲ့ခံစားချက်တို့သူတို့လိုချင်တာတို့သူတို့ရဲ့ aspiration ပေါ့ဗျာအဲ့ဒါတွေအကုန်လုံးသူကဖွင့်ချလို့ရတယ်အဲ့လိုဖွင့်ချလို့ရတဲ့အခါကျတော့ဘယ်သူတွေအဖြစ်ဘာလိုချင်တာဘာပဲဆိုတဲ့ဥစ္စာတော့အ ਨੇ ဆုံးသူကကကနနကျွန်တော်တို့သိရတဲ့အခြေအနေကြီးရောက်လာတယ်အဲ့ဒီအချက်အလက်တခုကတော့ကျွန်တော်ဆက်တာအပေါင်းလက္ခဏာလို့ကျွန်တော်မြင်တယ်ဒါပေမဲ့ concept ရဲ့အတွင်းလက္ခဏာကိုမဆောင်ရဲနဲ့သူကစာရင်းတင်တဲ့ဟိုအဆင့်လောက်ပဲသူကရောက်သွားတယ်အနေကြပေါ့တဘောတူညီမှုတစုံတရာလည်းမရခဲ့ဘူးဆွေးလည်းမဆွေးနေခဲ့ဘူးဖြစ်ကိုကျွန်တော်တို့ပါဆက်လုပ်နေဆိုတော့လည်းဘာမှလမ်းညွှန်မှုတွေသူကမပြနိုင်ခဲ့ဘူ
းဒါပေမဲ့အဲ့ဒီတော့ကမျိုးသားအဆင့်နိုင်ငံရေးစီဝဲတွေလုပ်မယ်ပြီးတော့မှဒုတိယအကြိမ်ပင်လုံညီလာခံဒုတိယအစည်းအဝေးခေါ်မယ်လို့ပြောခဲ့ပါတယ်ဟုတ်ပါနော
်ဟုတ်တယ်ခင်ဗ
ျဆိုတော့အဲ့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကလည်းပဲအခြေအနေကနေရာသုံးခုပဲကျင်းပနိုင်ခဲ့တယ်ထင်ပါတယ်အခုဆိုရင်တော့အဲ့လိုမကျင်းပနိုင်တာကိုထောက်ပြပြီးတော့တချို့ကဥပမာ CNF ကဆိုရင်အခုစီးပွားရောမှသူတို့တက်ဖို့စဉ်းစားမယ်ဆိုတဲ့သဘောမျိုးပြောနေပါတယ်နော
်ဟုတ်တယ်ခင်ဗျာ
ဆိုတော့အဲ့ဒီစီးပွားဘလောက်အရေးကြီးလို့လဲခင်ဗျာအဲ့ဒီအမျိုးသားအဆင့်နိုင်ငံရေးအစည်းအဝေးများမကျင်းပနိုင်ခဲ့ခြင်းဟာဘလောက်ထိ
ကျွန်တော်ထင်တာတော့အဲ့ဒါအလွန်အရေးပါအရာရောက်တဲ့အခက်ကဏ္ဍအဆင့်တစ်ခုလို့ကျွန်တော်မြင်တာဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးလုပ်နေတဲ့အတိုင်းဝိုင်းဒီမိုကရေစီအီဂျီတိုင်းဝိုင်းကအဲဒီနိုင်ငံရေးသမားတို့ကတော့ကျတော့ကခမန်းကြီးနဲ့ပဲလူစုအဖြစ်ဒါလိုချင်တယ်ဟောလိုချင်တယ်ဆိုပြီးတော့ပြောနေကြတာဒါနောက်ခုဒီ national level political dialogue ပေါ့လေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုလူစုတွေခြားပြပြီးလှုပ်ဆန်းလို့ရအင်မတန်တက်တော်ပြီးကောင်းတဲ့အလုပ်လို့ကျွန်တော်မြင်တာအဲ့ဒါတွေကိုသူကနေရာအဆုံးအစီမှာမလုပ်နိုင်ပဲနဲ့အခုဆိုလို့ရှိရင်ဥစ္စာသာကခုနကပြောတယ်လို့ပဲသူကသုံးနေရာလောက်ပဲလုံနိုင်တယ်။ရခိုင်မှာလည်းမလုံနိုင်ဘူး။ချင်းပြည်မှာလည်းသူကမလုံနိုင်ဘူး။မလုံနိုင်ဘဲနဲ့အဲ့ဒီဒုတိယပင်လို့ခေါ်မယ်ဆိုတဲ့ခါကျတော့ import ဒါမှမဟုတ်ရှင်ကျွန်တော်လိုချင်တဲ့အချက်အလက်တွေလူလူအခြေခံနေရာနေကျွန်တော်ကမရဘဲနဲ့အဲ့ဒီအစီအဝေးကိုလုံမယ်ဆိုလို့ရှိရင်ငါကဒေါ်အောင်ဆန်းစုကြည်ရဲ့ကျွန်တော်နိုင်ငံကောင်းဆောင်တွေမြည်ရမျော်မှန်းထားတဲ့ခြေလမ်းတစ်လမ်းကိုသူတို့ကကျော်လိုက်တယ်လို့ဖြစ်နေမလားလို့ကျွန်တော်တွေးမိတယ်။အဲ့ဒါကြောင့်မို့အခုဒုတိယပင်လုံကဒီလိုလေရွတ်တက်ကြီးလုံမယ်ဆိုလို့ရှိရင်အစီအငေါ်မတက်ဘူးလို့ကျွန်တော်ထင်တာ
။ဒေါန်ဆန်းစုကြည်ကိုရင်ကတော့ဒုတိယအစီအဝေးမှာတိတိကျကျပြတ်ပြတ်သားသားလှမ်းဖို့ဆုံးဖြတ်ချက်တွေကိုချနိုင်ပြီးဆိုတော့အဆင့်မျိုးဖြစ်စေချင်တယ်တဲ့။အဲ့ကိစ္စကပြစ်နိုင်ပြီးရှိသလား
။ဒေါန်ဆန်းစုကြည်ရဲ့မျိုးမှန်းချက်တည်းအဲ့ဒါတော့ကောက်တယ်။ဒါပေမဲ့တကယ်တမ်းဖြစ်နိုင်ကြီးရှိလားဆိုလို့ရှိရင်ကျွန်တော်ထင်တာဖြစ်နိုင်ကြီးနေတယ်။ဘာကြောင့်ဖြစ်နိုင်ကြီးလဲနဲလဲဆိုတော့တဲ့ချက်ကသွားအလုံးပါဝင်မှုဆိုတဲ့ဥစ္စာသွားမဖြစ်နိုင်ဘူးဖြစ်နေတယ်နောက်တစ်ခုကဖြစ်နေတဲ့စစ်ပွဲကလည်းမရနိုင်ဘူးနောက်ပြီးဒီတပ်မတော်ရဲ့ရင်းမှန်းချက်ကလည်းအပြစ်ခတ်ရစေးမလုပ်ထားတဲ့အဖွဲ့အစည်းတွေကိုသူကလက်နဲ့ချဖို့တောင်းဖို့လို့ရှိရင်အရှုံးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူကလုပ်နေတယ်ဆိုတဲ့အခါကျတော့အလုံးပါဝင်မှုရှိတာရေအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲရေကိုနေရာအစီအမံမလုပ်နိုင်တာရေကိုထောက်ကြည့်ခြင်းအဖြစ်ကျွန်တော်ထင်တာကျွန်တော်တို့မှလုံလောက်တဲ့အချက်အလက်တုံးလို့ရှိရင် input မရှိဘူးလို့ကျွန်တော်ထင်တယ်အဲ့ဒါကြောင့်မို့တော့ဆောက်ရှိကြီးကအဲ့ဒီအခြေအနေအချက်အလက်မပြည့်စုံတဲ့အခြေအနေကနေပြီးသူကနေကုန်ချုပ်ထုတ်ဆက်ချက်ချတဲ့ဟာတွေသူကဆွဲမယ်ဆိုရင်ကျွန်တော်ထင်တာတော့ မှန်ကန်မှုပြည့်အဝမရနိုင်ဘူးလို့ပြောဖြစ်တယ
်အကုန်လုံးပါဝင်ခြင်းမရှိဘူးလို့စိုင်းဝန်ဆိုင်ရာဆိုတာကပြောတော့ NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုလည်းပဲအထူးဖိတ်ကြားထားသူအနေနဲ့ဖိတ်ခေါ်သွားဖို့ရှိတယ်လို့ UPDJC အဖွဲ့ရဲ့ခေါင်းဆောင်သူကပြောပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ရလဲကျွန်တော်ကကြားရတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအခုဥက္ကာအဲ့ဒီ UPDJC ရဲ့ဥက္ကာ PNLO ဘောညာဘိုးခေါင်းဆောင်ရဲ့ပြောကြားချက်ကသူတို့ကိုဖိတ်လဲမဖိတ်ဘူးလို့ဆိုပြန်တယ်တကယ်လည်းဖိတ်တယ်ပဲထားလိုက်ပါတော့UNFC က observer အဖြစ်ဆိုရင်မလာဘူးလို့တို့ကအတိအကျတို့ကပြောထားပြီးသားဖြစ်နေတယ်။ဆိုတော့ဖိတ်တယ်ဆိုလို့ရှိရင်လည်းအစိုးရဘက်ကတို့မျက်နှာကြည့်ကောင်းအောင်ကျွန်တော်တို့ကခြံမထားပါဘူးဆိုပြီးတဲ့ပုံစံနဲ့ဖိတ်တဲ့သဘောလောက်ပဲသူကတက်ရောက်သွားမယ်
။နောက်တစ်ခုကဒေါက်ဆန်းစုကြည်ပြောတဲ့အထက်မှာတကယ်လဲစဉ်းစားတဲ့ကိစ္စလို့ထင်ပါတယ်။ဒီစစ်သားညီနိုင်တဲ့ဆွေးနွေးပွဲကိုတက်လာတဲ့လူဟာဘာလို့ကျင်းနေဆိုတာကြီးပဲပြောနေကိုကဘာပေးနိုင်တာဆိုတာကိုလည်းအဓိကဥစားပေးပြီးစဉ်းစားသင့်တယ်လို့ပြောပါတယ်အဲ့ဒီချက်ကမှန်ကန်တယ်လို့မဆိုနိုင်ဘူးလား
ကျွန်တော်ကတော့အဲ့ဒီအတွေ့အခေါ်ပြောဆိုတာမှန်တယ်လို့ထင်တယ်မှန်တယ်ဆိုပေမဲ့ဘယ်သူကပုံပြီးပေးနိုင်လဲဆိုတော့စဉ်းစားချက်တခုကပေါ်လာလွန်ခဲ့တဲ့၄-၅လောက်ကလားမသိဘူးအဲ့ဒီဒီအနီကောင်းဆောင်ခူးခူးတွေကတခါပြောဘူးတယ်ကျွန်တော်တို့ကတော့ဘာမှပေးစရာမရှိတော့ဘူးညီလက်ခံလူတွေလည်းကိုထွက်ပြေးကုန်ပြီကျွန်တော်တို့မှပေးစရာမရှိပါဘူးအဲ့ဆိုတဲ့ဥစ္စာပြောသူကပြောဘူးလေခုနော်လည်းကျွန်တော်နိုင်ငံမှာဖြစ်နေတဲ့ဒီပြိပက္ခတွေကအားကြီးတဲ့လူဘက်ကအားနည်းတဲ့ခုခံရေးစစ်ကိုဆင်နွှဲနေတဲ့တိုင်းသားအင်အားစုတွေအပေါ်မှာသူကပုံပြီးပေးနေတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ထင်တယ်။သူကဘာပေးနေလဲဆိုလို့ရှိရင်ပထမဆုံးသူကဆေးရဆက်ပေးခြင်းနဲ့စည်စနာမျိုးသူရှိတယ်ဆိုလို့ရှိရင်ဂျန်နဲ့အပိုင်းတွေကသူအများကြီးပြည်တယ်သွားနိုင်ကြအကြောင်းရှိတယ်။အဲ့ဒါကြောင့်မို့အဲ့ဒီအင်အားစုအသေးသေးမှဆိုလို့ရှိရင်ကျွန်တော်ဆန္ဒအများဆုံးပေးနိုင်တာကတော့အဲတမရောဖြစ်တယ်မတုတ္တရအများဆုံးပြိနေတာကအစိုးရဖြစ်တယ်ဒီတိုင်းရင်းသားတွေကတော့အ ਨੇ ဆုံးပြိနေတယ်အပိုင်းမပါတ
ယ်ဒါပေမဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးဥပမာဆိုကြပါစို့တိုင်းရင်းသားတွေဘက်ကတချို့က Federal Army ဖြစ်ရမယ်ဘာညာတောင်းဆိုတဲ့ဟာတွေလောလောဆယ်မှာလက်တွေ့အကောင့်ထဲပေါ်နိုင်သလားအဲ့ဒီဟာအဲ့ဒီဟာတစ်ချက်နောက်တစ်ချက်ကဥပမာအဖြစ်ဟိုတော့ကလွတ်လိုက်ရပြီခါစားလို့ပြည်내ခုနှစ်ခုပဲဖြစ်ရမယ်ဆိုတဲ့ကိစ္စကတော့ရုပ်တရက်ပြောင်းနိုင်မှုလွယ်တယ်ထင်ပါသလားအဲ့ဒီတောင်းဆိုချက်တွေဟာလောလောဆယ်မှာတော့စိတ်ပြီးတော့များအိုးတောင်းတာကြမနေဘူးလားလို့စဉ်းစားနိုင်ဘူးလားခင်ဗျာ
စဉ်းစားနိုင်တယ်ခင်ဗျာအဲ့ခုနကဦးကျော်လာစဉ်းစားတာပြောတာတစ်ချက်နော်တစ်ချက်ကတော့အဲ့ Federal Army ပေါ့လေနော
်ဟုတ်ကဲ့
ပြည်တော်စုတောင်းမတော့ပေါ့နောက်တစ်ချက်ကတော့အဲ့ဒီဦးကျော်သားကပြောတာပါလေ။
ပြည်내ပြည်내ဗမာဟိုကပြည်내တစ်ခုဖြစ်နေလူမျိုးစုကအခြေခံတဲ့ပြည်내တွေပေါ့ဟိုတုန်းကလိုပဲ
။အာဟုတ်ကဲ့အဲ့ဒီဟိုဆို ethnic base ပေါ့နော်။ဟု
တ်ကဲ့ဟုတ်ကဲ့
။ဆိုတော့အဲ့ဒီပြည်တော်စုတမတော်ဖွဲ့စည်းစောင့်စုချက်ကတော့ကျွန်တော်ထင်တာကတော့ဟိုယထပူရကြတယ်။ဒါပေမဲ့ဘုံဝင်တန်းငယ်နဲ့ဖြစ်နေတဲ့ကိစ္စမဟုတ်ဘူး။တခြားနိုင်ငံတွေကိုကျွန်တော်တို့ပြန်ပြီးလေ့လာကြည့်တဲ့ခါသားမှာအဲ့ဒီလူမျိုး SSR ခေါ်တာကနော်။security နဲ့စစ်တပ်နဲ့ပြုတ်ပြေးကိုဆန်ဆန်တဲ့ကိစ္စတွေကတော့နှစ်ပေါင်းတော့တခါတည်း10နှစ်ကြီးပြီးတော့လောက်ရတာ
ဟုတ်တယ
်ဆိုတော့ကျွန်တော်တို့ကအခြေခံအားဖြင့်အဆက်ဆောင်နှင်းဖြစ်နေတဲ့ဒီတမရော်ကြီးစိုးမှုကိုဗမာလူမျိုးစုတွေကပဲအလုံးအပေါ်စီးရတဲ့ခံရတဲ့အခြေအနေကိုတို့ကပြောင်းပြင်နိုင်တဲ့အခြေအနေမျိုးကိုတော့ကျွန်တော်ထင်တာလက်ခံဖို့လိုမယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါ divine ပေါ့လေနော်ဒါတောင်းဆိုချက်ကမှန်တယ်ဒါပေမဲ့အချိန်ယူရမယ်တစ်ချိန်တည်းမှာပဲစစ်တပ်ဘက်ကလည်းသူတို့မှလူတို့ပို့ချော့သူတို့လုံနေတဲ့အနေအထားမျိုးသူတို့မှရှိဖို့လိုတယ်။အဲနောက်တစ်ချက်ကတော့အဲ့ဒီပြည်နယ်တောင်းတဲ့ကိစ္စဟလာဦးကျော်ကပြောတာ
ဟုတ်တယ်ဟုတ်တယ်လူမျိုးစု
ပြည်နယ်တောင်းတဲ့ကိစ္စကသူကနှစ်ပိုင်းရှိတာပေါ့နော်။တစ်ပိုင်းကတော့ရှေ့ရင်းဆွဲပြည်နယ်တွေကနေပြီးနောက်ဆက်ပြည်နယ်အသစ်တွေခွဲထွက်ဖို့ပေါ့လေ။အဲ့လိုတောင်းတဲ့အဥ္စာတစ်ပိုင်းနောက်တစ်ပိုင်းကျတော့ national area လို့ခေါ်တဲ့အဲဒီကိုပိုင်အုပ်ချုပ်ခဲ့အဲဒီအဲလူမျိုးစုဒေသပေါ့နော်အဲ့ဒါတစ်ပိုင်းပေါ့အဲ့နှစ်ပိုင်းကလည်းအဲသူတို့တောင်းဆိုချက်ကမှားလို့မဟုတ်ဘူးသူတောင်းဆိုချက်ကမှန်တယ်ဒါပေမဲ့အဲ့ဒါကိုလုပ်ဖို့အတွက်ကကျွန်တော်တို့ကအကုန်လုံးဝိုင်းထိုင်ပြီး stakeholder တွေအားလုံးဝိုင်းထိုင်ပြီးတော့အဲ့လက်တွေရည်ဆွဲညှိနှိုင်းပြီးတော့အဲ့ဒီလိုဖြစ်ရင်တော့ကျွန်တော်တို့လုပ်လို့ရတယ်ဒီလိုဖြစ်လို့လုပ်မရဆိုအဲ့ဒါတွေအားလုံးကျွန်တော်တို့သဘောတူပြီးတဲ့ criteria ခေါ်တော့အဲ့ဒါကျွန်တော်ရမှာကျန်ရတယ်အဲ့ဒါရတစ်စစ်စီသူကလုပ်လို့ရတယ်အလုပ်ကိုဆိုတော့ကျွန်တော်ဆန္ဒတော့တောင်းဆိုကြရမှန်းတယ်ဒါပေမဲ့ကျွန်တော်တို့ကအချိန်ယူဖို့လိုတယ်အဲ့ဒီဗမာပြည်နယ်ထောင်မိုးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါလည်းချိန်နေညှိနှိုင်းလို့မရတဲ့အလုပ်မဟုတ်ပါဘူးလုပ်လို့ရပါတယ်အ အဲ့ဒီဗမာလူမျိုးစုအများစုနေထိုင်တဲ့ဒေသတွေကိုအကုန်လုံးပေါင်းပြီးသူတို့ဗမာပြည်နဲ့ထောင်ကျင်နေဆိုလည်းသူကထောင်လို့ရတာ။တကယ်လို့အဲ့ဒါကိုထောင်ပြီးတဲ့နောက်ပိုင်းအဲ့ဒီစုဟိုရောပြီးနေတဲ့အဲ့ဒီတိုင်းနေရှိတယ်ဗျာနော်။တိုင်းနေဒေသကြီးခေါ်တာပေါ့။အဲ့ဒီနေရာဒေသတွေကိုလည်းသူတို့ကnationality state လာပါလားသူတို့ခေါ်တာ။အဲ့လူမျိုးစုတွေစုပေါင်းနေတာနဲ့စိတ်အနေနဲ့သူကတောင်းမှချင်တယ်ဆိုတော့တောင်းမှလုပ်ရတာ။ဒါတွေကအကုန်လုံးကြောက်ချင်တာစဝိုင်းထိုင်ပြီးညီနိုင်ပြီးလှုပ်လို့ရတယ်လို့ပါ။ဒါပေမဲ့အချိန်ပေးဖို့လိုတယ
်။ဟုတ်ကဲ့ဆိုတော့အဲ့လိုဝိုင်းထိုင်ညီနိုင်နိုင်မဲ့အဆင့်ရောက်ဖို့တစ်ဖက်နဲ့တစ်ဖက်ပြန်လာယုံကြည်မှုတောင်အပြည့်ဝရှိသေးရလားဆိုတာမေးစရာဖြစ်နေပါဘူးတော့
။ကျွန်တော်တို့အဲ့ဒီပထမဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုကျွန်တော်တို့အခုချိန်ထိကျွန်တော်တို့မကျော်လွှားနိုင်ဘူး။မကြောင်လာနိုင်တာဘာကြောင့်လဲဆိုတော့အဆွေနေပွားဝိုင်းဝိုင်းမှာထိုင်းနေတဲ့လူတွေကကိုအလုံးကျွန်တော်တို့ကတန်းတူညီမျှအနေအထားမျိုးလက်ခံတဲ့အတွေ့အခေါ်မျိုးတွေရှိဖို့လိုတယ်။တဲ့တယ်ပြောချင်တာတော့သတ်မတော်အောက်ချွေရေးလူသားကသူတို့ကသူနဲ့အတူတူဝိုင်းထိုင်ရဲ့လူတွေရဲ့အပေါ်မှာနေတယ်လို့ကိုတို့ကသူတို့သတ်မှတ်တာ။သတ်မှတ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတန်းတူညီမျှတဲ့ညီကိုရှိတာသို့မဟုတ်လည်းအဆွေနေပွားဆွေနေပတ်လို့သူတို့ကမတမတဲ့အတွက်ကြောင့်မို့ယုံကြည်မှုတိဆောက်ရေးဆိုတဲ့ဥစ္စာကြီးကတူကလောကကျွန်တော်တို့မစနိုင်တာဖြစ်တယ်။ဟု
တ်ကဲ့။
အဲ့တော့ပထမတစ်အချိန်တင်တဲ့ကတော့တူကလားသူ့ကိုယ်သူတခြားလူတွေနဲ့အလုံးတန်းတူပါကျွန်တော်တို့အတူတူပေါင်းပြီးလှုပ်တဲ့အစည်းအဝေးဆွေးနွေးပွဲကြီးပါအတူတူပေါင်းပြီးဆွဲတဲ့အကြံအစည်ကြီးပါဆိုတော့အဲ့ဒါကိုတို့ကလက်တွေ့ကြကြယုံကြည်ကြည်လုပ်မယ်ဆိုလို့ရှိရင်ကျွန်တော်ကအဲ့ဒီယုံကြည်မှုတိဆောက်ရေးဆိုတာမဖြစ်နိုင်ကြမရှိပါဘူး။ဖြစ်နိုင်ပါတယ်။
ဟုတ်ကဲ့ဦးဆိုင်ဝန်ဆိုင်ကျွန်တော်တို့နှစ်ယောက်ဆွေးနွေးတာဟာများသောအားဖြင့်အခုကျင်းပလက်တန့်သောဒုတိယအကြိမ်ဒုတိယပင်လုံညီလာခံအစည်းအဝေးနဲ့ပတ်သက်ပြီးတော့မဖြစ်နိုင်တဲ့အခြေအနေတွေကိုပြောတော့အဖြစ်ရှိတော့ငါစိုးမြင်တယ်လို့ပြောကောင်းပြောကြပါလိမ့်မယ်ဒါပေမဲ့ကျွန်တော်စိတ်ထဲမှာတော့ဘာပဲဖြစ်စေဒီခက်ခဲတွေအလုံးကိုကြော်လွှားပြီးတော့ဒီညီလာခံအောင်မြင်ပါစေလို့တော့တောင်းပါတယ်ဦးဆိုင်ဝန်ဆိုင
်ကျွန်တော်လည်းဒီညီလာခံကိုယုံကြည်မှုတည်ဆောက်ရေးကိုအထောက်အကူပြုတဲ့ဆိုချတဲ့ချက်တဲ့ပွဲဖြစ်ပါစေကျွန်တော်လည်းဆုတောင်းပါတယ်ဦးကျော်စံအနီးတို့